မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေမှာစစ်တပ်ရဲ့အခန့်ကဏ္ဍဟာအရေးကြီးတဲ့အတွက်ထိတွေ့ဆက်ဆံဖို့လိုအပ်တဲ့အကြောင်းအမေရိကန်အဆင့်မြင့်အရာရှိတဦးကပြောဆိုလိုက်ပါတယ်အာရှပစိဖိတ်ဒေသလုံခြုံရေးဆိုင်ရာလက်ထောက်ကာကွယ်ရေးဝန်ကြီးအဖြစ်အမည်စာရင်းတင်သွင်းထားတဲ့အမေရိကန်အရာရှိဖြစ်တဲ့ဒေးဗစ်ရှီယာက AP သတင်းဌာနကိုအခုလိုပြောဆိုခဲ့တာပါဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံအပေါ်လက်နက်တင်ပို့မှုတားမြစ်ထားချက်တွေကိုတော့ပြန်လည်ရုပ်သိမ်းမှာမဟုတ်သေးဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဖြစ်တဲ့ဂျန်ဆာကီကအင်ကာနီသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်မကြသေးခင်နှစ်တွေအတွင်းမြန်မာနိုင်ငံကအပြောင်းလဲတွေနဲ့အတူအရေးယူပိတ်ဆို့တန်ခတ်မှုတွေကိုဖယ်ရှားပြီးတဲ့နောက်ထိတွေ့ဆက်ဆံလာခဲ့တဲ့အမေရိကန်ပြည်ထောင်စုကစီအေအရအဆက်ဆံတွေတိုးမြင့်လာဝယ်ရှိတဲ့အကြောင်းလဲစမ်းစစ်သူတွေကခံမှန်းကြပါတယ်။မကြသေးခင်အချိန်ထိဗီယက်နမ်ဆိုင်ရာတာမတ်ကြီးဖြစ်တာဝန်ယူခဲ့ဘူးသူဒေးဗစ်ချီယာကတော့မြန်မာစစ်တပ်ရဲ့နှိမ့်ကျတဲ့လူခွင့်ရေးမှတ်တမ်းတွေကိုမျက်ခြေမပြတ်စောင့်ကြည့်ဖို့တိုးအပ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။